ဒေါက်တာဒေါက်တာကျော်စောခင်ဗျာအခုမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံကအမြင်ဘယ်လိုရှိပါလဲခင်ဗျာလောလောဆယ်မြန်မာနိုင်ငံရဲ့ဖြစ်နေတဲ့အခြေအနေကိုသူကအကောင့်ဘက်ကိုရွေးလာပြီလို့များမြင်ပါသလားသူမျိုးဆွေးနွေးကြဆင်းနေစေလို့ပဲသူတို့သုံးသပ်ပါခင်ဗျာ
တရုတ်ဘက်ကတော့ပြောနေတဲ့စကားတခုတော့ရှိရဲ့ဗျဗမာပြည်မှာဖြစ်နေတဲ့ဒီစစ်မဲ့တွေပေါ့နော်ပြည်တွင်းစစ်ကြီးကိုမရနိုင်လို့ရှိရင်တဲ့ဗမာပြည်ကြီးဟာကြာဆုံးနိုင်ငံဖြစ်သွားမယ်တဲ့အဲသူတရနိုင်ငံနဲ့ကြာဆုံးမှာမဟုတ်ဘူးတဲ့ကျန်တဲ့နိုင်ငံတွေကိုပါဆွဲခေါ်သွားနိုင်တယ်တဲ့ဒါကြောင့်မလို့ဒီလိုဖြစ်သွားဟိုဒီတိုင်းပြည်ပေါ်မှာစေနာရှိတဲ့အဖွဲ့အစည်းတွေနိုင်ငံတွေကုလသမဂ္ဂလိုဟာမျိုးအေဆီယံလိုဟာမျိုးပေါ့ဗျာအဲအင်ဂျင်နာချင်းနိုင်ငံတွေဆိုသူတို့တရုတ်နိုင်ငံလိုအိန္ဒိယနိုင်ငံလိုအဲ့လိုနိုင်ငံမျိုးတွေကပူးပေါင်းဖြည့်ရှင်ပေးတဲ့တင်နေဆိုသူတို့အစိုးရတွေကရင်းနေတာဗျာ China Daily မှာသူတို့ opinion ဆောင်းပါးတွေပါတယ်တော်တော်များများရေးတယ်စစ်တပ်နဲ့ကတော့အတိုင်းပြည်ဟာကြာဆုံးနိုင်ငံကြီးဖြစ်နေတယ်ဆိုတာသူတို့တော်တော်သိပုံရတယ်ဒါပေမဲ့ကျွန်မကြည့်တာဒီလိုဖြစ်တယ်ဗျာတရုတ်ပြည်အနေနဲ့သူကတကမ္ဘာလုံးကိုသူကဆက်ဆံတဲ့အခါမှာဆက်ဆံရတဲ့နိုင်ငံတွေတော်တော်များများပါတယ်ဗမာပြည်လိုပဲအဆအဆအရာအရာချွတ်ချုံကြတဲ့နိုင်ငံတွေလည်းအများကြီးရှိတာဟုတ်ကဲ့အဲ့တော့သူ့ဘက်ကတော့သူမြင်တော့မြင်နေပုံရတယ
်
ဒါပေမဲ့ချင်းကတ်တဲ့နေရာမှာတော့တခြားနိုင်ငံတွေနဲ့မတူ
အဲ့ဒီချင်းကတ်ဘုံကိုကြည့်ကြည့်လို့ပါမြန်မာနိုင်ငံဟာတရုတ်နိုင်ငံတည်းအတော်လေးအကြီးကြီးတဲ့နိုင်ငံလို့ဆိုရင်မှားမယ်မဟုတ်ပါဘူးတခြားနိုင်ငံတွေနဲ့ဆက်မယ်ဆိုရင်အင်ဂျင်နီယာဖြစ်တဲ့နေဇတ်ကလည်းပဲအင်ဒန်စီလီယာနဲ့မြန်မာနိုင်ငံတွင်းမှာတရုတ်ရဲ့အကျိုးစီးပွားရေးမဟာဗျူဟာစသဖြင့်လည်းအများကြီးရှိရဲဆိုတော့ဒီလိုမြန်မာနိုင်ငံရဲ့အခြေအနေသိမကောင်းဘူးလို့သူတို့မြင်နေဆိုရင်သူတို့ချင်းတက်ပုံကပိုပြီးတော့တက်ကြွတဲ့ချင်းတက်မှုမျိုးမဖြစ်နိုင်ဘူးလားအခုကတရုတ်ဟာတက်ပြီးတော့ proactive မဖြစ်ဘူးအာဆီယံတို့ရဲ့နောက်ကပဲလောလောဆယ်လိုက်နေတဲ့သဘောတွေ့ရပါတယ်
ကျမတို့ဗမာတပြည်လုံးကိုကြည့်တဲ့အခါမှာဟုတ်တယ်ဟိုတိတ်ပြီးတော့တက်ကြွတဲ့အခန်းကမပါပဲနဲ့အေဆီယံနောက်ကပဲပါနေတဲ့ပုံလို့ရှိတယ်။ဒါပေမဲ့သူ့မှာတော့တီးကြအကန့်အသတ်နဲ့ဆက်ဆံနေတာလည်းရှိတယ်။ဥမာအားဖြင့်သူနဲ့နေချင်းဆက်နေတဲ့ဒေသတွေပေါ့ဗျာနော်။အဲအခုကဝါဟိုဒေသရှိတယ်မိုင်းလားဒေသရှိတယ်အခုနောက်ပိုင်းဆို KIA ရုပ်နဲ့လည်းတော်တော်ဆက်ဆံတာတွေ့ရတယ်။အဲ့တော့အဲ့ဒီဒေသတွေမှာတော့သူကတကယ်ကိုလက်ဥမှုရှိရှိတက်တက်ကြွကြွနဲ့သူလုတ်ကင်နေတာတွေ့ရတယ်။ဥမာဝါပဲဖြစ်ဖြစ်မိုင်းလားပဲဖြစ်ဖြစ်သူကစီပွားရေးရတိဆောက်ပေးတာနော်ဟိုအဲ့လေဘက်ပေါင်းဆောင်ကပေါ့နော်ကျမ်းမာရေးစနစ်ပညာရေးစနစ်အကုန်လုံးကင်ပေးနေတာကျမစဉ်းစားနေတာဒီလိုတစ်ခုရှိတယ်ဗျ तू ကဝါဒီသားနဲ့မိုင်းငါးဒီပါဦးဗမာပြည်ရဲ့စမ်းတက်ွက်ကလေးအဖြစ်နဲ့ तू တိဆောက်နေတယ်လို့ကျမမြင်တယ်အဲ့ဝါဒီသားတို့မိုင်းငါးဒီသားတို့မှာဒီလောက်ခင်းနှောက်ကြတယ်နော်ဒီသားကြီးဟာငင်းညာရေးရလို့ရှိရင်အေးသာဖွံ့ဖြိုးတိုးတက်ရေးကိုလုပ်နိုင်တယ်လူတွေရဲ့နေထိုင်စားသောက်မှုတွေပို့ပြီးတော့တိုးတက်လာနိုင်တယ်ပါတယ်ပေါ့ဗျာအဲ့ဒါကိုပြပဖို့အတွက်သူကစမ်းသပ်ွက်အနေနဲ့အဲ့ဒီဒီပါတွေကိုတိဆောက်ပေးနေတယ်လို့ကျွန်မထင်တယ်ဘာဖြစ်လို့လဲဆိုတော့အခုကိုဗစ်အဖြစ်မှာလေအဲ့ဒီဝါဒီသားကိုပဲဖြစ်ဖြစ်မိုင်းလားဒီသားကိုပဲဖြစ်ဖြစ်သူတို့ဆေးအဖွဲ့တွေလာတာမပြတ်ဘူးဗျာဟိုတောင်ပေါ်ကအဲ့တိုင်းရင်းသားလူလူတွေရဲ့ဟိုအရက်တွေအဖြစ်သူတို့သွားပြီးတော့ဟိုကာဝယ်ဆေးထိုးပေးတာအများကြီးပါပဲသူတို့လုပ်နေကြတယ်လို့ပြောတာလ
ေသူတို့ရဲ့နေချင်းကိုလုံးဝကတ်နေတယ
်
ငါတက်သူတို့ပဲမှာ
ဟုတ်တယ်ဟုတ်
တယ်တယောက်ကလေးပါလေအဲ့ဒီတိုင်းမှာအများကြီးဖြစ်လာရင်လည်းပဲသူတို့လည်းလူတင်မှာမဟုတ်ဘူးဆို
တော့
ကိုမကြောက်ဘူးအဲ့ဒါလည်းဖြစ်တယ
်လက်တွေ့ဟိုအကျိုးစီးပွားနဲ့လည်းဆက
်ဆက်နေတာဟုတ်ကဲ့အဲ့တော့အဲ့ဒီဒေသနဲ့ပတ်သက်ပြီးပြောရင်အဲ့ဒီဒေသတွေရဲ့နိုင်ငံရေးစနစ်ဟာဖက်ဒရယ်တွေမကဘူးကိုပိုင်းစစ်တပ်နဲ့ကိုပိုင်းအုပ်ချုပ်ခွင့်အသေးဝါးရနေပြီးတော့ Confederate သဘောမျိုးတောင်ဖြစ်နေတယ်ဆိုပြီးတော့ပြန်တဲ့တိုင်းရင်းသားတချို့ကလည်းပဲအဲ့ဒီနမူနာကိုယူကျင်လာတဲ့သဘောတွေရှိရတယ်ဆိုတော့နိုင်ငံရေးအဖြစ်တော့ဒီတရုတ်နိုင်ငံအနေနဲ့ဘယ်လိုများမြင်ထားပါသလဲမြန်မာနိုင်ငံတိုင်းရင်းသားတွေရဲ့စီရင်ညွှန်ရေးနဲ့ပတ်သက်ပြီးတော့သူတို့ဘယ်လိုများစဉ်းစားထားရဲ့ထင်ပါလဲသူတို့တွေးခေါ်မျှော်မြင်ပုံကအခုညီညာရေးကိစ္စလည်းပဲဒီစစ်ကောင်စီကခေါ်နေတဲ့အဲ့ဒီကိစ္စတွေမှာတော့သူတို့ဘယ်လိုပုံစံမျိုးနဲ့ပံ့ပိုးပေးနိုင်မယ်လို့များယူဆပါလိမ့်ခင်ဗျာ
တရုတ် care policy တွေရတယ်သူတို့အဝေးကြီးကိုကြည့်ပြီးစဉ်းစားတာပြ။ဥပမာသူတို့ရဲ့ Taiwan ကိစ္စတို့ Hong Kong ကိစ္စတို့ပဲကြည့်။ဘယ်တော့မှသူကအလောတကြီးပါတခုမှမလုပ်ဘူး။အရှိကြီးသူကဖြည်းဖြည်းစိစိနဲ့အဲတိုးလုပ်တဲ့လက္ခဏာတွေရှိတယ်။အဲ့တော့ဒီကျမတို့ဒီနေဆက်တစ်လျှောက်မှာလေသူဒလွန်နီးနဲ့ပဲသူတဖြည်းဖြည်းတိုးဖို့စဉ်းစားပုံရပါတယ်။အဲအဲ့တော့ဗမာပြည်ဟာဟုတ်တယ်။ဟိုသူ့အတွက်အများကြီးထိခိုက်နေတာပဲဆိုတာအမှန်ပဲနော်။ဟိုဥမာအပြင်သူကြောက်ဖြူရင်းနဲ့စိတ်ကမ်းပဲကိုသူရထားလမ်းဖောက်ဖို့ဆိုတာသူစိုးရီးတွေကစီစဉ်ထားတာဒီစက်တက်ပဲစက်တက်ကဘာဖြစ်လို့ပေးမလုပ်လဲဆိုတော့သူကဒီဒေသတွေမှာရထားလမ်းတွေဖောက်သွားပြီးဒေသဖွံ့ဖြိုးရေးတွေလုပ်သွားရင်သူကဘယ်လိုလုပ်ဆက်ဆက်တိုက်မှာလဲအဲ့ဒါကိုစက်တက်ကကြောက်ပုံရတယ်ဒါကြောင့်မို့မပေးတာဒေါံဆန်းစုကြည်ကအများကြီးပေးခဲ့တာဖြစ်တဲ့တရုတ်ကိုအဲ့တော့ဒေါံဆန်းစုကြည်နဲ့သူတို့ဆက်ဆံရေးတော်တော်ကောင်းခဲ့တယ်ဗျာဒါပေမဲ့စစ်တပ်ကဒါကိုမခံနိုင်တာဖြစ်တယ်ဒါပေမဲ့ဒီလိုပြောလို့တရုတ်ကစစ်တပ်ကိုလည်းပြစ်ပြစ်ခါခါပြစ်ပယ်ဖို့သူမစင်စားဘူးအဲ့တော့စစ်တပ်နဲ့လည်းသူဆက်ဆံရေးကောင်းအောင်သူလုပ်ပါပဲအဲ့တော့သူ့ရဲ့ဟိုနင်းကသူကရေရှည်အမြင်နဲ့ချင့်ကပ်တာဖြစ်တော့ကျမတို့နိုင်ငံကပြည်သူလူထုအနေနဲ့ကျမအပါဝင်ပေါ့နော်အားမရတာမကြည်နပ်တာသူ့ပုံမှာမကြည်မလဲဖြစ်တာများတာပေါ့ဗျာသူတို့ကတော့သူတို့ရဲ့တကဘာလုံးချီတဲ့ပင်ကပြီဟာအမြင်ချီလမ်းပေါ်အောင်လုပ်နေပုံရပါလား
ဒေါန်ဆန်းစုကြည်ကိုပို့ပြီးတော့တေကရင်းနှီးဆက်ဆက်မှုရှိခဲ့တယ်ဒေါန်ဆန်းစုကြည်လက်ထက်မှာသူရဲ့လူပိုင်မှုနဲ့ပိုရရှိခဲ့တယ်ဆိုတော့အခုဒေါန်ဆန်းစုကြည်ပုဂ္ဂိုလ်ရင်းနေမှာကောက်ပေါ့လေသူရဲ့ပါတီခုလုံးသူရဲ့အင်အားစုခုလုံးကဒုက္ခရောက်ပြီးတော့သူတို့ဂျုံကန်နေရတဲ့အချိန်မှာအခု NUG တို့ဘာလို့များသောအားဖြင့်ထောက်ခံပံ့ပိုးတဲ့အတန်တွေထွက်လာတာလဲအနောက်နိုင်ငံတွေဘက်ကသာဖြစ်လာတယ်တရုတ်ပြည်ကဘာမှအားပေးထောက်ခံတာလဲဘာမှမကြားဘူးခင်ဗျအဲ့ဒါက NUG တို့ကမချင်းကလို့လားတရုတ်ကများပြစ်ပယ်ထားသလားဆိုတာလေကျွန်တော်စဉ်းစားမိပါတယ်ခင်ဗျအ
ိုးချစ်ပါကြည်တာတော့နှစ်ဖက်စလုံးပါပဲဟို NUG ဘက်ကလည်းနည်းနည်းတတိထားပြီးချင်းကန်နေပုံရပါတယ်ဟိုခုနတရုတ်ဘက်ကလည်းဒီလိုပဲတရုတ်ကလည်းဒေါန်ဆန်းစုကြည်ကိုနောက်ပိုင်းမှသာသူခုနပြအစောပိုင်းကသူတို့ဒေါန်ဆန်းစုကြည်ကိုခက်ကင်းကင်းနေခဲ့ပူပေးတယ်ဗျဟိုနဝတနာဖကာလာမှာလေသူနဝတနာဖလို့နေပဲလုံးနေပြီဒေါန်ဆန်းစုကြည်ကအနောက်ပိုင်းဘက်တိတ်ဟိုရိမ့်နေဆိုပြီးတော့သူတို့တော်တော်ကင်းကင်းနေခဲ့ပါသေးတယ်ဒါပေမဲ့နဝတနာဖနဲ့အလုံးမဖြစ်လာတဲ့အခါကျမှသူကဒေါအောင်ဆန်းစုကြည်နဲ့အဲဆက်ဆံပြီးတော့နောက်ဆုံးကြတော့ဒေါအောင်ဆန်းစုကြည်နဲ့တော့အလုပ်ဖြစ်သွားတာပေါ့ဗျာအခုလဲအဲ NLD ကိုစစ်တပ်ကဟိုဘယ်လိုတရားမဝင်ကျင်ညာမယ်ဆိုတာတရုတ်ကပဲတားတာပဲလေဒါမလုပ်သင့်ဘူးဖြစ်နေဆိုပြီးတားလို့အဲစစ်တပ်ကနည်းနည်းနောက်ဆုတ်သွားတာဗျာ
ဟုတ်ကဲ့တတ်တခုကျွန်တော်ဒီမှာမိကျင်ပါတယ်လူတွေကပြောကြတယ်ပေါ့လေဥပမာဖြင
့်ဟုတ်ကဲ့
ဒီလင်္ကာနိုင်ငံတို့မှာစီပွားရေးထွတ်ထုံကြပြီးတော့တန်းကြီးကြီးကြပ်ပြဿနာတက်တယ်တကယ်တော့စီးနေတာနိုင်ငံမှာတရုတ်ရဲ့ယင်းနှုံနှံမှုတော့တရုတ်ရဲ့ကြေးမှာ level နဲ့နေပြီးစီးနေတာတော့ပြောကြရတယ်ဒါပေမဲ့သူဟာအဲ့လိုကိစ္စရဲ့လုခက်ပြီးတော့စီးလင်ကဒုက္ခရောက်နေတဲ့အချိန်မှာတာဝန်ယူပြီးကယ်ကူညီတာကယ်ဆယ်တာသိမကြရပါလားဆိုပြီးတော့တချို့ကထောက်ပြကြပါတယ်
ဟုတ်အဲ့ဒါကတော့တိတိလင်္ကာရဲမဟုတ်ဘူးအခုနောက်ဆုံးအကြရတာပါကစ္စတန်ကိုပါကြားရပါတယ်အဲသူတို့ကနိုင်ငံတကာကျွေးမီတွေအများကြီးတင်နေဆိုတာဟုတ်တယ်သူတို့ဓာတ်တွေကိုလည်းမဖြေရှင်းနိုင်ဘူးဓာတ်တွေကိုမလုံနိုင်တာအစိုးရရဲ့ပြဿနာပါဖြစ်တယ်တိတိလင်္ကာတာမကြီးကဟိုတလုံးလုံးကဟို CGTN နဲ့အင်တာဗျူးမှာပြောသွားတယ်သူတို့နိုင်ငံမှာနိုင်ငံခြားကျွေးမီတွေများတယ်ဆိုတာမှတ်နေတယ်ဘာဖြစ်လို့လဲဆိုတာဒါတမိုင်းပြဿနာတွေပါဖြစ်တယ်တရုတ်ကကျွေးတယ်လေသူတို့နိုင်ငံမှာရှိပါတယ်ပဲဒါပေမဲ့နိုင်ငံတကာကျွေးမီရဲ့ဟို30ရာခိုင်နှုန်းမဲ့တရုတ်ကျွေးမီရှိတာပါတဲ့။ကျန်တဲ့ကျွေးမီတွေက IMF တို့ America တို့ Japan တို့အဲ့ဒီဟာတွေသူ percentage နဲ့ပေါ့နော်ရာခိုင်နှုန်းနဲ့အတိအကျပြောသွားပါတယ်။အဲ့တော့ဒါမျိုးကသူတို့ဝင်ကယ်လို့ရနိုင်ရင်ကယ်ပဲကယ်လို့မရနိုင်ရင်ခက်ကင်းကင်းမဲ့နေသက်တာရှိတယ်။ဒါပေမဲ့ခမည်းတော်တိထားမိက Greek ကို Greek Diwali ခံကနေကသူဝင်ကယ်ခဲ့တာပဲဗျာ။ဂရိရဲ့အဲ့ဒီဟိုနင်းကြီးကိုဗါလဲပင်လဲဟိုနင်းရင်းနဲ့စိတ်ကန်းကြီးကိုသူပဲတိဆောက်ပြီးဂရိကိုတည်တဲ့ဘုရားတွေတော့ရှိတယ်။ပီရိလင်္ကာကိစ္စကတော့ဟိုအိန္ဒိယနဲ့လည်းပတ်သက်နေတဲ့အခါကျတော့သူနည်းနဲ့တတိထားနေတဲ့ခြင်းနဲ့ကြည့်ရတာ
။ဟုတ်ကဲ့ဆိုတော့မြန်မာနိုင်ငံလို့ဒါတကယ်လို့များအဲ့လိုတချို့ကတွက်ကြရပေါ့လေတရုတ်ရဲ့ကျွေးမီမြန်မာနိုင်ငံလည်းအဲ့လိုဖြစ်လာလိမ့်မယ်ဆိုတော့စဉ်းစားကြတာရှိရတယ်စဉ်းစားချက်စိုးရိမ်မှုရှိရယ်အဲ့စိုးရိမ်မှုရောဟုတ်ကဲ့လွန်လေလို့ပြောရမလား
အဲ့တော့မလွန်ပါဘူး။အခင်ဗျာတရုတ်ကျွေးမရှိလဲကျမတို့ဗမာပြည်ကကြာဆုံးနိုင်ငံဖြစ်နေပြီ။ဒီစစ်တပ်ရှိနေသေးတော့ခင်ဗျာကျမတို့နိုင်ငံကြီးကဘယ်သူမှကယ်လို့မရဘူးဗျ။
ကျွန်တော်နောက်ဆုံးအခုမိကျင်တာအဲ့တော့အခု မြန်မာနိုင်ငံရဲ့အခြေအနေနဲ့ပတ်သက်ပြီးတော့တရုတ်ကလည်းဘဝင်မကြောက်ပေါ့လေဆိုပေမဲ့လည်းအာဆီယံဘက်စီလန်တင်ပြီးအာဆီယံမူတိုင်းလုပ်မယ်ဆိုတော့ဒီအာဆီယံမူတိုင်းဆက်သွားလို့ရောမြန်မာနိုင်ငံကိုပြန်လဲကဲတင်နိုင်မဲ့အခြေအနေရှိပါလားနိုင်ငံတကာနဲ့ဒါလို့မဟုတ်အဲ့ဒီမူကထောက်ထွက်ပြီးတော့များတရုတ်တို့ဘာလို့နောက်တမိတလန်စဉ်းစားလာနိုင်မဲ့အလားလားရှိပါလားခင်ဗျာ
ဟုတ်တယ်ကွာသူကဒီကာယောဂအလွန်စီးပွားရေးတွေပြန်တက်ဖို့အတွက်သူက accept ဆိုတာကိုလုပ်နေတာရှိတယ်လေအဲ့တော့အမေရိကန်ကလည်းတအားဖြိလာတာပါတာပေါ့နော်အခုဟိုလား Indo Pacific Economic Forum ဆိုပြီးတော့တိုးလာတာတွေလည်းရှိတော့သူကဗမာပြည်အရေးကိုတအားဖြိအားပေးနိုင်မယ်လို့ကျွန်မမမြင်ဘူးဒီ accept ထဲမှာပဲဒီ regional economic forum ပေါ့နော်ဒီအားလုံးဟိုအာဆီယံနိုင်ငံနဲ့ဂျန်နဲ့နိုင်ငံကြီးတွေပေါင်းပြီးတော့တရုတ်ပြောပန်းနေတယ်အဲ supply chain ကြီးတခုလုံးပြန်လဲပိုင်ရေးအတွက်တရုတ်ကသူ့ဟာသူဆက်လုပ်မှာပဲအဲ့တော့ဒီဗမာပြည်ရဲ့ပြီးကြ policy ကတော့ပြီးကြပြောင်းလာစရာအကြောင်းမရှိဘူးတမန်